တ်ပလန်တီနယ်မှာဒီဇင်ဘာလအတွင်းကျင်းပမယ့်ရွေးကောက်ပွဲရလဒ်ကိုစပိန်ရဲ့ဥရောပသမဂ္ဂတို့ကအတိမတ်ပြုဖို့ဘယ်လ်ဂျီယံနိုင်ငံကိုထွက်ပြေးတင်ဆောင်နေတဲ့ကတ်ပလန်သမဂ္ဂဟောင်းကာလီပုချ်မွန်ကမနေ့စနေနေ့ကပြောကြားလိုက်ပါတယ်ခွဲတရီသမားတွေကအနိုင်ရခဲ့မယ်ဆိုရင်ကတ်ပလန်တီနယ်ပေါ်စပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုကိုအဆုံးသတ်စီမှာဖြစ်တယ်လို့လည်းမစ္စတာပုချ်မန်ကပြောပါတယ်ရာထူးကဖြုတ်ချခံရပြီးတဲ့နောက်နိုဝင်ဘာလအစောပိုင်းကသမဂ္ဂဟောင်းကာလီစ်ပုချ်မန်ဟာတရားရုံးမှာသူ့ပေါ်စတရက်ဂျီတီကိုမရင်ဆိုင်ပဲဘယ်လ်ဂျီယံကိုတင်ဆောင်ခဲ့တာဖြစ်ပါတယ်။ဒီဇင်ဘာလ22ရက်နေ့မှာကျင်းပမဲ့ကတ်လန်တီနယ်ရွေးကောက်ပွဲနဲ့ပတ်သက်လို့စနေနေ့ကဘယ်လ်ဂျီယံမှာပြုလုပ်တဲ့အခမ်းအနားတွင်မိကွန်းပြောကြားရမှာကတ်လန်ပြည်သူတွေဟာသူတို့ရဲ့စွမ်းဆောင်ရည်နဲ့တီးခြားလွတ်လပ်တဲ့နိုင်ငံဖြစ်လာဖို့စိတ်ဆန္ဒတွေကိုကဘာကိုထုတ်ဖော်ပြသခဲ့ပြီးဖြစ်ကြောင်းမစ္စတာပုချ်မန်ကပြောပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်ကနေတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်ကက်တလိုနီးယားလွှတ်တော်ကအောက်တိုဘာလ28ရက်နေ့ကကြေညာခဲ့ပြီးတဲ့နောက်စပိန်အစိုးရကအဲ့ဒီလွှတ်တော်ကိုဖျက်သိမ်းလိုက်တယ်လို့တိငယ်အစိုးရအဖွဲ့ကလည်းယာရူးတာဝန်ကြီးကနေဖယ်ရှားလိုက်တာပါစပိန်ဝန်ကြီးချုပ်မာရီရာနိုရဟိုင်းကတော့ကက်တလိုနီးယားပြည်နယ်မှာရွေးကောက်ပွဲအစ်စ်ကျင်းပပြီးမှဖြစ်ပြီးသမလဟောင်းပုချ်မွန်လည်းပါဝင်ရှင်ပြန်ခွင့်ရှိကြောင်းပြောပါတယ်ကက်တလိုနီးယားပြည်နယ်တခြားခွဲထွက်ရေးကြိုးပမ်းမှုကိုဥရောပသမဂ္ဂခေါင်းဆောင်တွေကအလွန်အလွန်တရိပ်ထားနေတာဟာစပိန်နိုင်ငံကိုကြော်ပြီးဒေတာရင်းခွဲထွက်ရေးစိတ်တွေလှုံ့ဆော်ပေးခဲ့တာကြောင့်ဖြစ်တယ်လို့လည်းမစ္စတာပုချ်မန်ကပြောပါတယ်။ဒီတော့တွင်စပိန်နိုင်ငံကိုနိုဝင်ဘာလကရောက်ရှိလာတဲ့ဥရောပကော်မရှင်ဥက္ကဋ္ဌကလည်းဥရောပတွင်ခွဲထွက်ရေးဝါဒီတွေကိုစန့်ကျင်ဖို့တိုက်တွန်းခဲ့ပါတယ်ရှင်။